ဂျာမနီလွှတ်တော်မှာအစိုးရပေါ်အယုံကြည်ရှိအစိုးမဲခွဲရမှာဝန်ကြီးချုပ် Olaf Scholz ရှုံးနိမ့်သွားတဲ့အတွက်ရွေးကောက်ပွဲတွေကို February လမှာကျင်းပဖို့နှိစတည်ပါတယ်။အောက်လွှတ်တော်မှာအမတ်933ယောက်ရှိပြီးသူ့ကိုတောက်ခံမဲ208မဲစက်ကျင်မဲ394မဲမဲမပေးသူ116မဲနဲ့ Scholz ရှုံးနိမ့်ခဲ့တာပါ။ဂျာမနီစီးပွားရေးပြန်လည်ရှင်းတာကိုလုပ်ဖို့သဘောထားကွဲခဲ့တာကြောင့်ဗနိုင်းဝန်ကြီးနှုတ်ထွက်ခဲ့ရာကခုလိုမဲခွဲရတဲ့အဖြစ်ရောက်ခဲ့ရတာဖြစ်ပါတယ်။ February 23ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့အဓိကပါတီကြီးတွေသဘောတူခဲ့ကြပါတယ်။ဂျာမနီဖွဲ့စည်းပုံအရအစိုးရပေါ်အယုံကြည်ရှိဆိုမဲမခွဲပဲပါလီမန်ကိုဖျက်သိမ်းလို့မရတာကြောင့်အခုလိုမဲခွဲရတာဖြစ်ပါတယ်။ခုခါမှာတော့သမ္မတ Frank Walter Steinmeier ဟာပါလီမန်ကိုဖျက်သိမ်းမှုနဲ့ရွေးကောက်ပွဲခေါ်ဖို့21ရက်အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။အဓိကပါတီတွေကသဘောတူကြပြီးဖြစ်တာကြောင့်သူတို့ပြောတဲ့အတိုင်းရွေးကောက်ပွဲကျင်းပဖို့ကြေညာလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။လူလူသဘောထားစစ်တမ်းတွေရဆိုရင်တော့ဘိုလက်ယာပါတီ Union Block ကရှေ့ကပြင်းနေပြီး Olaf Scholz ရဲ့ဘိုလက်ဝက် Social Democrat ပါတီကနောက်ကလိုက်နေပါတယ်။အစင်လာရဂျပန်ရွေးကောက်ပွဲကနေညွန်ပေါင်းစုအပ်ပဲထွက်ပေါ်လာတတ်ပါတယ်။